ဆိုက်ကလုန်းမုန်တိုင်းနဲ့ခံခဲ့ရတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်အရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုအတွက်နောက်ထပ်ဒေါ်လာ 12.5 သန်းကူညီမယ်လို့ဩစတြေးလျအစိုးရကကြေညာလိုက်ပါတယ်။မေလ14ရက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့မိုခါဆိုက်ကလုန်းမုန်တိုင်းကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာခံမှန်းကြီးလူပေါင်း 2.4 သန်းလောက်မုန်တိုင်းဒဏ်ခံခဲ့ရပြီးစာနာမှုအကူအညီလိုအပ်ချက်တွေကလည်းကြီးထွားလာခဲ့တာပါ။ဒီလူငွေတွေကမြန်မာနိုင်ငံကထိခိုက်ခံစားနေရတဲ့လူပေါင်း1.6 သန်းကိုထောက်ပံ့ပေးဖို့အတွက်ဒေါ်လာ 10.5 သန်းထောက်ပံ့ပေးမှာပါဒီကူညီဟာစစ်အစိုးရကိုဓာတ်ရိုက်အကျိုးမြတ်သို့မဟုတ်တရားဝင်မှုကိုအတိမတ်ပြုရာမရောက်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမိဖက်တွေကိုဓာတ်ရိုက်ပေးသွားမယ်လို့လည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝေါင်းကတနင်္ဂနွေနေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်ကျန်တဲ့အလူငွေဒေါ်လာ2သန်းကိုတော့ဘင်္ဂလားဒေ့ရှ်ကမုန်တိုင်းနဲ့ခံရတဲ့လူမှုအတိုက်အဝန်းတွေကိုကူညီပေးမယ်လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေကိုပေးသွားမှာဖြစ်ပါတယ်ရှင်